အီရန်နိုင်ငံကထုံးကြည်တဲ့တစ်ခုကိုစမ်းသပ်ပြစ်လိုက်တယ်လို့အီရန်ထောက်လိုင်းရဲ့စောင့်တပ်ရဲ့ထံမူကြီးဗိုလ်ချုပ်ဟော်ဆန်ဆလာမီကဒီနေ့မှပြောလိုက်တယ်ဆိုပြီးတော့တက်စနင်းသတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။မနေ့ကစမ်းသပ်ပြစ်လိုက်တဲ့အဲ့ဒီဒုံးကြီးစမ်းသပ်ပြစ်လို့မှုဟာအီရန်နိုင်ငံရဲ့အောင်မြင်မှုအစီအစုံလေးတွေကတစ်ခုဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။ဒါပေမဲ့လည်းဒုံးကြီးနဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်သတင်းချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။အမေရိကန်သမ္မတဒေါနယ်ထရမ့်ကမနေ့ကဒီအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ပြီးအီရန်အနေနဲ့ပဲထိန်တက်ဒုံးကြီးတွေမထုတ်နိုင်အောင်ထိန်းချုပ်နိုင်ဖို့ကိုဒဏ်ခပိတ်ဆို့မှုတွေကိုတိုးမြှင့်လှုံ့ဆော်ခဲ့ပါတယ်။အဲ့ဒီချိန်ကစပြီးတော့အမေရိကန်နဲ့အီရန်ကြားမှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထိန်းချုပ်မှုတွေဖြစ်လာခဲ့တာပါ။ပြီးခဲ့တဲ့ဂျွန်လာတုန်းကတော့အီရန်ကအမေရိကန်စစ်ဖက်ကင်းထောက်ဒရုန်းယာဉ်တစ်စင်းကိုမြေပြင်ကနေဝင်ပစ်ဒုံးကြီးနဲ့ပစ်ချခဲ့တာကြောင့်နိုင်ငံသားမှာစစ်ဖြစ်လူနီးနီးအထိဖြစ်ခဲ့ပါတယ်။အီရန်ဘက်ကတော့အဲဒီဒရုန်းယာဉ်ဟာအီရန်နိုင်ငံရဲ့ပိုင်နယ်ထဲကိုကျူးကျော်ရောက်ရှိလာခဲ့တယ်လို့ပြောလိုက်ပြီးတော့အမေရိကန်ဘက်ကတော့သူတို့ရဲ့ဒရုန်းယာဉ်ဟာနိုင်ငံကလေးပိုင်နယ်ထဲမှာရှိနေတာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။အီရန်နိုင်ငံဟာကြာသပတေးနေ့တုန်းကလည်းသူတို့နိုင်ငံလုံးတာဝေးပစ်ဒုံးကြီးတစ်ခုဖြစ်တဲ့ဒီမြေပြင်ကနေဝင်ပစ်လေကြောင်းရံကာကွယ်ရေးဒုံးကြီးစနစ်တစ်ခုကိုပြသခဲ့ပါသေးတယ်ခင်ဗျာ။